Welcome to the Voice of America in Burmese.
ဒီရနေတူတဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဇွန်လ4ရက်တောက်ကြနေမနေ့ပဲရေဒီယိုအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။ဒီကနေ့မနေ့ကင်းပိုင်းတင်ဆက်သွားမယ့်အစီအစဉ်တွေထဲမှာတော့အာဆီယံကုသရေးတွေမြန်မာနိုင်ငံကိုရောက်ရှိလာတဲ့ခြေတန်းရောက်မြန်မာနိုင်ငံကသတင်းတွေနဲ့အတူတိုက်ခိုက်မှုတွေဖြစ်နေတဲ့ကယားပြည်နယ်မှာသားတော့ကုံရှားပါလာတဲ့သတင်းပေးဖို့ချက်တပုတ်မှာတော
့ဟုတ်ကဲ့ဒီကောလုံးမျိုးအဝင်းနဲ့မြတ်ဆွဲနဲ့မြတ်တွေညာကျတော့ကြည့်ရတဲ့အစ်ကိုရောင်းချနေတာပေါ့အဲ့ဒါကျတော့စာသေးအဲ့တော့ခုနကောင်းရှိတော့တဲ့တင်းကြီးကျတာပေါ့နောက်ဆိုအနည်းဆုံးဆိုရင်တော့အဲ့
ဒီဘဂမ်မြို့ကကိုဒန်နီယယ်ပြောပြသွားတာပါဒါအပြင်ချင်းပြည်နယ်မှာရိတ်ခါအခက်အခဲကြုံရတဲ့အကြောင်းကိုလည်းတင်ပြအောင်မှာပါအိန္ဒိယနယ်စပ်နဲ့နီးတဲ့ချင်းနဲ့သခိုင်းတိုင်းမှာကိုဗစ်ကူးစက်မှုတွေတိုးနေပါတယ်ဒီအကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်။အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
။အမေရိကန်နိုင်ငံသားတွေဖြစ်တဲ့ Frontier မြန်မာသတင်းဌာန Editor Daniel Fenston နဲ့ကမာရွတ် Media ကကိုနေတန်မောင်တို့ကိုစစ်ကောင်စီကအခုထိဆက်ဖမ်းဆီးထားတာအတွက်စိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ပြန်ပြီးလွှတ်ပေးဖို့ထပ်မံတောင်းဆိုလိုက်ကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Net Press ကကျတဲ့ဘရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် We are deeply concerned over the detention of US citizens Daniel Fenster and Nathan Mong both of whom were working as journalists in Burma we've pressed the military regime to release them
မြန်မာနိုင်ငံမှာသတင်းသမားတွေအဖြစ်လှုပ်လှုပ်ကိုင်းနေတဲ့အမေရိကန်နိုင်ငံသား Daniel Fenster နဲ့ Nathan Mong တို့နှစ်ဦးအဖမ်းခံရတာနဲ့ပတ်သက်ပြီးကျွန်တော်တို့အထူးစိုးရိမ်ပါတယ်သူတို့နှစ်ဦးစလုံးကိုအမြန်ဆုံးပြန်လွှတ်ပေးရတဲ့အတွက်စစ်အာဏာပိုင်တွေကိုတိုက်တွန်းခဲ့တယ်လို့သူတို့မိသားစုတွေစီသူတို့ပြန်မရောက်မချင်းဆက်ပြီးတွန်းအားပေးနေမှာဖြစ်ကြောင်းပြောသွားတာပါ။သတင်းလက်လက်ခွင့်ဟာတာယာဝပြောပြီးခိုင်ခိုင်မာမာနဲ့လက်လက်မှုရှိတဲ့လူမှုအတိုင်းဝိုင်းကြီးဆောက်ရေးအတွက်တိတ်ကိုအရေးပါပေမဲ့စစ်တပ်ကမကြာခင်ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံမှာလက်လက်စွာထုတ်ဖော်ပြောဆိုခွင့်တွေလက်လက်စွာစုယုံခွင့်တွေကိုထိန်းချုပ်ဖို့အတွက်ကြိုးစားနေတာတွေ့ရတယ်လို့လည်းပြောပါတယ်။ဒါဟာမြန်မာလူထုကိုထိန်းချုပ်နိုင်မှုစ조사တာဖြစ်တဲ့အတွက်မြန်မာနိုင်ငံတွင်အဖမ်းခံရတဲ့သတင်းတောက်တွေကိုပြန်ဖြည့်လွှတ်ပေးဖို့အမေရိကန်ကဆက်ပြီးဖိအားပေးနေမှာဖြစ်ကြောင်းလည်းပြောပါတယ်။ရန်ကုန်ကောင်စစ်ရုံးကမေလ24ရက်နေ့မှာကိုနေတန်မောင်ကိုတွေ့ခဲ့ရပေမဲ့ Frontier မြန်မာသတင်း Editor Daniel Fenston နဲ့တော့အခုထိတွေ့ခွင့်မရသေးဘူးလို့လည်းပြောပါတယ်။အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးပြန်မြန်မာနိုင်ငံတွင်အဖမ်းခံရတဲ့သတင်းသမားအလုံးလွတ်မြောက်ရေးအတွက်အမေရိကန်ကကြိုးပမ်းသွားမှာဖြစ်ကြောင်းလဲ Net Press ကပြောပါတယ်။အာဆီယံနိုင်ငံတွေကိုခီးလှန့်နေတဲ့ American ဒုတိယနိုင်ငံခြားရေးဝန်ကြီး Wendy Sherman ကလည်းသူတို့နှစ်ဦးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ဘန်ကောက်မြို့ကိုရောက်ဆင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတာ၄လကျော်လာချိန်မှာမြန်မာနိုင်ငံတလွှားစစ်အာဏာသိမ်းကိုဆန့်ကျင်ဆန္ဒပြပွဲတွေနဲ့အတူလက်နက်ကင်တွန်းလှန်မှုတွေပါရှိလာနေချိန်မှာပဲရှစ်တောင်အာရှအာဆီယံအဖွဲ့ရဲ့ကိုယ်စားလှယ်နှစ်ဦးကကျတဲ့ဘရီးနေမှာမြန်မာနိုင်ငံကိုရောက်လာပါပြီ။ဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝန်ပီဟန်ဂျူဆစ်နဲ့အာဆီယံအတွင်းမှုချုပ်လင်းချောက်ဝါရုနှစ်ဦးဟာကျတဲ့ဘရီးနေညမှာနေပြည်တော်ကိုရောက်လာတာဖြစ်ပြီးတောက်ကြမနေ့ပိုင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ကြောင်းမြန်မာအရာရှိကြီးတဦးရဲ့ပြောကြားချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြထားပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတွေ့ဆုံပွဲအပြီးမကြာခင်မှာသတင်းထုတ်ပြန်ပေးမှာဖြစ်ကြောင်းစစ်ကောင်စီပြန်ကြားရေးအဖွဲ့ကသတင်းတောက်တွေကိုအတည်ပြုထားပါတယ်။အာဆီယံကိုယ်စားလှယ်နှစ်ဦးအနေနဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိမရှိတော့မသိရသေးပါဘူး။ NUG ကိုစစ်တပ်ကအကြမ်းဖက်အဖွဲ့ဖြစ်နေကြေညာထားတာဖြစ်ပါတယ်။ April 24ရက်နေ့ကမြန်မာအရေးအာဆီယံအထူးအစည်းအဝေးကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တာဖြစ်ပြီးအစည်းအဝေးအပြီးမှာနိုင်ငံနဲ့အကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့ပါဝင်တဲ့အချက်၅ချက်ပါအာဆီယံဘုံသဘောတူညီချက်ကိုရခဲ့တာဖြစ်ပေမဲ့အခုချိန်ထိမြန်မာဘက်ကတိတိကျကျလိုင်းနာတာမရှိသေးပါဘူး။ဒီအစည်းအဝေးကျင်းပခြင်းတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိတိကျကျတွေ့ဆုံခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းဆရိုက်နာဘာဂနာကလည်းအခုချိန်ထိမြန်မာပြည်ထဲကိုဝင်ရောက်ခွင့်မရသေးပါဘူး။မြန်မာနိုင်ငံမှာဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အပြင်ဖိနှိပ်မှုတွေအဆုံးသတ်ပြီးပုံမှန်အခြေအနေတိုင်းပြန်သွားဖို့အာဆီယံ10နိုင်ငံကကိုယ်စားလှယ်တွေနဲ့တွေ့ဆုံပွဲမှာမြန်မာကိုယ်စားလှယ်ကိုပြောကြားခဲ့တယ်လို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘိုရယ်ကပြောပါတယ်
I had a meeting with the permanent representative of ASEAN countries today. Myanmar was there sitting.And I told clearly what the European Union has always been
ASEAN နိုင်ငံတွေရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံပွဲမှာမြန်မာကိုယ်စားလှယ်ပါပါနေလို့ EU ရဲ့အမြဲတစေပြောဆိုချက်ကိုရှင်းရှင်းလင်းလင်းပြောပြခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေပြန်ပြီးလှုပ်ပေးဖို့ဖိနှိပ်မှုတွေအဆုံးသတ်ဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကနေပုံမှန်နိုင်ငံရေးအခြေအနေကိုပြန်သွားဖို့တွေဟာအရေးအကြီးဆုံးဖြစ်ကြောင်းပြောခဲ့ပါတယ်လို့ပြောပါတယ်။မစ္စတာဘိုရယ်ဟာမြန်မာပါဝင်အာဆီယံဆက်နိုင်ငံကကိုယ်စားလှယ်တွေနဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမှာရှိတဲ့အာဆီယံဌာနချုပ်မှာကျယ်တဲ့ပြည်နေကတွေ့ဆုံအပြီး Righteous သတင်းဌာနရဲ့မေးမြန်းခန်းမှာအခုလိုပြောကြားလိုက်တာပါ။ဒါအပြင် EU အနေနဲ့မကြာခင်ရက်တွေအတွင်းမြန်မာစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာနောက်တစ်ချီထပ်အရေးယူမှုတွေချမှတ်ဖို့ရှိတယ်လို့လည်းပြောပါရယ်။ EU ရဲ့အရေးယူမှုတွေထဲမှာမြန်မာစစ်တပ်အရာရှိကြီးတွေနဲ့စစ်ကောင်စီအဖွဲ့ဝင်ရက်ဖက်တာဝန်ရှိသူစုစုပေါင်း21ဦးရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ပြီးကီဝင်ခွင့်တွေကိုပါပိတ်ပင်လိုက်တဲ့အပြင်ဥရောပနိုင်ငံသားတွေနဲ့ကုမ္ပဏီတွေကိုလည်းသူတို့နဲ့စီးပွားရေးလုပ်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လိုအပ်နေတဲ့အကူအညီတွေတောရောက်ပေးရခွင့်နဲ့အချင်းတောင်တွေကိုတောရောက်ခွင့်ပေးဖို့ဂျူလ3ရက်ကျတဲ့ပြင်းနဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်နဲ့တွေ့ဆုံချိန်မှာအပြည်ပြည်ဆိုင်ရာချက်ချင်းညီအဖွဲ့ ICRC အကြီးအကဲပီတာမူရာကတောင်းဆိုခဲ့ကြောင်း ICRC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်လက်နက်ကိုင်ပဋိပက္ခတွေနဲ့COVID-19 ကာယောဂါအပြင်လက်ရှိကျုံနေရတဲ့အချက်တဲတွေအတွက်မြန်မာပြည်သူတွေဟာအရေးတကြီးအကူအညီပေးဖို့နဲ့အကာအကွယ်တွေပေးဖို့လိုအပ်နေကြောင်းပြောကြားခဲ့တဲ့အပြင်ဆီယနာသိန်းကိုဆန့်ကျင်သူတွေအပေါ်မှာစစ်တပ်နဲ့ရဲရဲအင်အားသုံးနှိမ်နှင်းမှုအပအဝင်လက်ရှိမြန်မာနိုင်ငံမှာကျုံ့တွေ့နေရတဲ့လူသားချင်းစာနာမှုဆိုင်ရာအဓိကပြဿနာတွေကိုလည်းတင်ပြခဲ့တယ်လို့ဖော်ပြထားပါတယ်။ချင်းကချင်း၊ကယား၊ကရင်၊ရှမ်းနဲ့ရခိုင်ပြည်နယ်တွေအပအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကျေကျေပြန့်ပြန့်တော့ရောက်ပြည့်ဖို့လူနေကြောင်းလည်းချပြခဲ့တယ်လို့ပြောပါရယ် COVID-19 ကာယောဂါကြောင့်မြန်မာနိုင်ငံတွင်းကအချင်းထောင်လေးစီတော့ရောက်ခွင့်တွေလူသားချင်းစာနာမှုအကူအညီပေးဖို့ခွင့်တွေကိုဆိုင်းငံ့ထားတာကိုပြန်ပြီးခွင့်ပြုပေးဖို့လည်းတောင်းဆိုခဲ့တာပါ ICRC အဖွဲ့ဟာမြန်မာနိုင်ငံတွင်းလက်နက်ကိုင်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေရသူတွေအတွက်နှစ်ပေါင်း30ကျော်အကူအညီတွေပေးခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.3 MHz ပိုင်းဒိုမီတာ40 kHz 9.13 MHz ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။တရင်အစီအစဉ်ပထမပိုင်းကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ။မကြခင်မှာလဲကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုတော့အမေရိကန်ကနေကိုဗစ်ထိုးစေးတန်း80ကိုနှောင်ကျိုးမဲ့ကူညီသွားမဲ့သတင်းလေးအပါအဝင်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကကြေညာပါလိမ့်မယ်ခင်ဗျာ
။အမေရိကန်မှာပိုရှင်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးတန်း80ကိုဇွန်လကနောက်ဆုံးထားလှူဒါန်းမဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်ဆွေးနွေးကကြေညာလိုက်ပါတယ်။ပထမဆုံးအဖြစ်ဆေး25တန်းကိုလိုအပ်နေတဲ့ဒေသတွေကိုဦးစားပေးလှူဒါန်းသွားမှာဖြစ်တဲ့အကြောင်းလဲကြာတာပဲနဲ့အင်ဗျူရောထုတ်ပြန်ချက်မှာပြောဆိုလိုက်တာပါ။အမေရိကန်အမျိုးသားလူမျိုးရေးချန်ပီကတော့နှောင်ကျိုးမပါတဲ့အစီအစဉ်ဖြစ်နေပြောဆိုခဲ့ပါတယ်
။ We're not seeking to extract concessions. We're not extorting. We're not imposing conditions the way that other countries who are providing doses are doing. We're doing
none of those. ကိုယ်ရေကိုပြီးလောက်တာမဟုတ်လို့အချက်ကံမှုလည်းမဟုတ်ပါဘူး။ကာကွယ်ဆေးတွေပေးနေတဲ့တခြားနိုင်ငံတွေလောက်လို့မျိုးသတ်မှတ်ချက်တွေလည်းမထားပါဘူး။ဒီဆေးတွေကိုလူလူချမ်းသာရေးအခြေအနေတွေတိုးတက်ဖို့နဲ့ကာယောဂါကိုကျော်လွှားဖို့အကူအညီလိုနေတဲ့နိုင်ငံတွေကိုအခမဲ့သက်သက်ရှင်းရှင်းလှူဒါန်းတော့မှာဖြစ်ပါတယ်လို့အမေရိကန်အမျိုးသားလူမျိုးရေးချန်ပီ Jack Sullivan ကကြာတာပြင်းနေမှာပြောဆိုလိုက်တာပါ။ဒီထဲက19ဆန်းကိုတော့ကဘာဘောကဝင်ငွေအလဲအလက်နဲ့ဝင်ငွေနှဲပါတဲ့နိုင်ငံတွေနဲ့ဒေသတွေမှာကာကွယ်ဆေးရနိုင်မှုရည်ရွယ်ထားတဲ့ကုလသမဂ္ဂရဲ့ COVAX စီစဉ်ကားဆင်ပေးရမှာဖြစ်ပါတယ်။6ဆန်းကိုတော့ဒေသရင်းနဲ့မိတ်ဖက်နိုင်ငံတွေကိုဦးစားပေးဖြစ်နေပေးရမှာပါ။ဒီထဲမှာတော့ကနေဒါ၊ဟေတီ၊ကော့ဆိုဗို၊မက္ကဆီကို၊တောင်ကိုရီးယား၊ယူကရိန်းနောက်ပတ်ကန်နဲ့ဂါဇာဒေသ၊အီဂျစ်၊ဂျော်ဂျီယာ၊အီရတ်၊ဂျော်ဒန်၊ယေမန်နိုင်ငံတွေအပြင်ကွင်းစင်အလွတ်လုံနေကြတဲ့ကုလသမဂ္ဂဝန်ထမ်းတွေလည်းပါဝင်မှာဖြစ်ပါတယ်။ COVAX စီစဉ်ကားနေပေးရမဲ့ဆေး19ဆန်းနဲ့6ဆန်းကိုတော့အမေရိကတိုက်အလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေကိုပေးရဖို့စီစဉ်ထားပြီး9ဆန်းလောက်ကိုတော့အာရှတိုက်နိုင်ငံတွေကိုပေးရမှာဖြစ်ပါတယ်။ အမေရိကန်သမ္မတဖြစ်တာဝန်ယူပြီးပထမဆုံးအကြိမ်ပြည်ပခီးစဉ်ဖြစ်သမ္မတဂျိုးဘိုင်ဒင်ဒီလနောက်ပိုင်းဥရောပကိုသွားရမှာဖြစ်ကြောင်းအင်ဂျီရောကကြာသပတေးနေ့မှာကြေညာလိုက်ပါတယ်။ဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာချင်းဆိုတာဝန်ယူခဲ့တဲ့သမ္မတဘိုင်ဒင်ဟာဗြိတိန်ဘယ်လ်ဂျီယံနဲ့ဆွစ်ဇာလန်နိုင်ငံတွေကိုသွားရောက်မဲ့ဇွန်လ10ရက်နေ့ကနေ16ရက်နေ့ထိခီးစဉ်အတွင်းနိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်ဟာမဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်ထူထောင်မှုနဲ့ကမ္ဘာတော်ဆင်ခွန်မှုတွေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေလုံခြုံစိတ်ချမှုရှိစေဖို့မဟာမိတ်တွေနိုင်ငံတကာမိတ်ဖက်တွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်မဲ့အမေရိကန်ရဲ့တနေထံကိုအလေးထားအာရုံစိုက်မှာဖြစ်ကြောင်းလည်းအင်ဂျီရောပြောဝင်ရဂျန်ဆာကီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။သမ္မတဘိုင်ဒန်ကဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့တွေ့ဆုံမှာဖြစ်ပြီးဇွန်လ17ရက်နေ့ကနေ23ရက်နေ့ထိကျင်းပမဲ့ကမ္ဘာထိပ်သီးခုနှစ်နိုင်ငံ G7 အဖွဲ့ရဲ့စည်းဝေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်ဗြိတိန်ခီးစဉ်အဆုံးမတက်ခင်ဇွန်လ23ရက်နေ့မှာတော့ဝင်းစာရဲတိုက်မှာအလစ်စဘက်ပြည်မှာကြီးနဲ့လည်းတွေ့ဆုံမှာပါဗြိတိန်နိုင်ငံအပြီးဘယ်ဂျီယံနိုင်ငံခီးစဉ်မှာတော့ဘရက်ဆဲမြို့ကမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုထိပ်သီးစည်းဝေးကိုတက်ရောက်ပြီးနေတိုရဲ့လုပ်ငန်းတွေနဲ့မဟာမိတ်ဖွဲ့ဝင်တွေရဲ့လုံခြုံရေးနဲ့ကာကွယ်ရေးအတွက်အမေရိကန်ကဆက်လက်ပါဝင်ဆောင်ရွက်မယ်အကြောင်းအလေးထားပြောဆိုမှာဖြစ်တယ်လို့လည်းအင်ဂျီရောပြောခဲ့သူကပြောဆိုထားပါတယ်ဘရက်ဆဲမြို့မှာပဲတူရကီသမ္မတရီချစ်တာယက်အာရိုဝန်နဲ့တွေ့ဆုံပြီးနိုင်ငံချားနဲ့ဒေသရင်းကိစ္စတွေကိုလည်းဆွေးနွေးမှာပါဇွန်လ15ရက်နေ့ကျင်းပမဲ့ဥရောပသမ္မတ EU နဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲမှာတော့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့ကျန်းမာရေး NDA စီးပွားရေးပြည်နယ်ထူထောင်ရေးရာသီဥတုဖောက်ပြန်မှုပြဿနာတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်ခီးစဉ်အတွင်းဗယ်ဂျန်ပြင်ဖိလစ်ပင်းဝန်ကြီးချုပ်အလက်ဇန်ဒါဒီကရူးတို့နဲ့လည်းတွေ့ဆုံမှာပါ။ဥရောပခီးစဉ်နောက်ဆုံးဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇွန်လ16ရက်နေ့ကျတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံမှာပါ။သမ္မတဘိုင်ဒန်ကဆွစ်ဇာလန်သမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။အနောက်နိုင်ငံတွေကစီးပွားရေးလုပ်ငန်းကြီးတွေမှာထိခိုက်မှုတွေကြုံရတဲ့အင်တာနက်ကနေတိုက်ခိုက်ငွေညစ်တဲ့အန္တရာယ်ကိုသတိထားကြဖို့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုသမ္မတအင်ဂျီရောကသတိပေးလိုက်ပါတယ်။ရုရှားမှာလို့ခေါ်တဲ့ကွန်ပျူတာစနစ်ကိုတိုက်ခိုက်ထိန်းချုပ်ပြီးငွေညစ်တဲ့လုပ်ရက်တွေဟာရုရှားနိုင်ငံကရာဇဝတ်ကိုင်းတွေရဲ့လက်ချဲလို့ယူဆနေရကြောင်းရုရှားသမ္မတနဲ့ဒီလနောက်ပိုင်းတွေ့ဆုံတဲ့အခါဒီကိစ္စကိုဆွေးနွေးမှာဖြစ်တယ်လို့လည်းအင်ဂျီရောပြောခွင့်ရသူကပြောဆိုခဲ့ပါတယ်
။ The president's message will be that responsible states do not harbor ransomware criminals.And responsible countries must take decisive action against these ransomware networks.
သမားပြောမယ်ဆိုရင်စကားကတော့ ransomware နဲ့ငွေညစ်တဲ့ရာဇဝတ်ကိုင်းတွေကိုလက်ခံမထားကြဘူးတက်ဆိုင်ရာနိုင်ငံတွေမှာတာဝန်ရှိသူတွေပြက်ပြက်သားသားအရေးယူရလိမ့်မယ်ဆိုတာပါပဲလို့အင်ဂျီရောပြောခွင့်ရဂျန်ဆာကီကကြာသပတေးနေ့ဒင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ Cyber Internet လုံခြုံရေးဆိုင်ရာအင်ဂျီရောအရာရှိအန်ညူဘာဂါကလည်းအမေရိကန်ပြည်ထောင်စုကဓာတ်ဆီတင်ပို့တဲ့ပိုက်လိုင်းလုပ်ငန်းကြီးနဲ့အသားထုတ်ပိုးလုပ်ငန်းတွေကိုတိုက်ခိုက်ခံရမှုတွေကနေသင်ခန်းစာယူစရာအနေနဲ့ကတော့ဆန်ဝဲနဲ့တိုက်ခိုက်မှုတွေဟာအချက်လက်တွေကိုခိုးယူရဲတာမန် NDA ဖြစ်သဘောထားတာမျိုးတဲ့အဓိကစီးပွားရေးလုပ်ငန်းအပေါ်ချင်းချမှုတရားဖြစ်သဘောထားကြတဲ့လုပ်ငန်းတွေဟာမြန်မြန်ဆန်ဆန်တုံ့ပြန်ပြီးလလန်းထူလာနိုင်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အင်တာနက်ကငွေညစ်တဲ့ရာဇဝတ်ကိုင်းတွေဟာပုံမူအတင်ရင်အဆင့်မြင့်လာနေပြီး NDA ပုံများလာနေတယ်လို့လည်းသတိပေးထားပါတယ်။ဒါကြောင့်လဲစီးပွားရေးလုပ်ငန်းတွေအနေနဲ့ကွန်ပျူတာစနစ်တွေကအချက်လက်တွေကိုပုံမှန်သိသိရစစ်ဆေးရစမ်းသပ်တာမျိုးတွေလုံဆောင်ကြဖို့လဲတိုက်တွန်းထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေပြန်ရုပ်သိမ်းပြီးတဲ့အခါဆွေးနွေးညှိနှိုင်းမှုတွေကနေမရနိုင်တာတွေကိုတာလီဘန်စစ်သွေးကြွတွေကအင်အားသုံးရယူဖို့ပြင်ဆင်နေပုံရတယ်လို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့ထောက်လှမ်းရေးသတင်းတွေကိုအခြေခံပြုစုထားတဲ့အစိုးရကစားတစ်ကဖော်ပြလိုက်ပါတယ်။အမေရိကန်နဲ့ပြည်ထောင်စုနဲ့ရရှိထားတဲ့သဘောတူညီချက်ကိုတာလီဘန်တွေဆက်လက်လိုက်နိုင်နေပေမဲ့အာဏာချုပ်ကိုင်မှုကြိုးစားလာရမှာနိုင်ငံတော်ကဒေသနှုန်းအဆင့်အုပ်ချုပ်မှုတွေရဲ့တဝက်ကျော်လောက်ကိုတိုက်ရိုက်ထိန်းချုပ်ထားပြီးမြို့ပြဒေသပြင်ပက80ရာခိုင်နှုန်းလောက်ကိုလည်းထိန်းချုပ်ထားတာဒါမှမဟုတ်ထိန်းချုပ်နေအောင်ကြိုးပမ်းနေတာပြီးရှိနေတယ်လို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂပိတ်ဆို့တံခတ်မှုစောင့်ကြည့်ရေးအဖွဲ့ရဲ့ကြာသပတေးနေ့ထုတ်ပြန်တဲ့အစိုးရကစားမှဖော်ပြထားတာပါ။တာလီဘန်ရဲ့ပြောကြားချက်တွေနဲ့နေဦးပေါက်ရသည့်စစ်စင်ရေးအတွက်ပြင်ဆင်မှုသတင်းတွေအရဒီနေ့ထဲမှာထိုးစစ်အချိန်မြင့်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်။အထူးကြားတဲ့မြို့ပြဒေသတွေမှာလည်းတာလီဘန်တပ်မှုတွေကအင်အားဖြည့်တင်ထားပြီးအသိပြင်ထားတာကြောင့်နိုင်ငံတက်တွေဖောက်ခွာသားတဲ့အခါတက်ခက်ခံရရင်ချက်ချင်းတုံ့ပြန်မှုမလွယ်တဲ့အချိန်အတွက်ပြင်ဆင်ထားပုံရတယ်လို့လည်းထောက်လှမ်းရေးအစီအစဉ်ကစားကတုံ့သက်ထားတာပါ။အမေရိကန်နဲ့သဘောတူညီချက်ထဲမှာလက်ခံထားသလိုအယ်ခိုင်ဒါအကြမ်းဖက်ဖွဲ့နဲ့လည်းတာလီဘန်တွေကလက်တွေမှာအဆက်ပြတ်တဲ့လက္ခဏာမျိုးသိရသလားမတွေ့ရတာကိုလည်းအစီအစဉ်ကစားထဲမှာသတိပေးထားပါရခင်ဗျာ
တောက်ကြနေမနဲ့ခင်ထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မြို့သက်နဲ့ကုအောင်လွင်ဦးတို့ပြောပြသွားကြတာပါခင်ဗျာ VO ရဲ့မနဲ့ခင်ရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook YouTube စာမျက်နှာကပါရုပ်တံအဖြစ်နဲ့လဲရှုစားနိုင်အောင်ကျွန်တော်တို့ဇွန်လပိုင်းကစပြီးတော့စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com internet စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာမှာပါမိဘပြည်သူတွေအခုပဲရှုစားနေရတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုစတင်ကြပါတယ်ကြားပြည်နယ်တွေကမြို့တချို့မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေနေ့စဉ်လိုလိုဖြစ်ပွားနေတာကြောင့်တော်ရည်လာရည်ထိခိုက်နေရတယ်လို့ကုံစီစီးဆင်းမှုလည်းပြတ်တောက်နေပါတယ်။ဒါကြောင့်လွယ်ကော်မြို့မှာလောင်စာစီတပိပကိုချက်3သိန်းဖားသောမြို့နယ်မှာစံတအိတ်ကို3သိန်းခွဲအထိဈေးတက်နေပါတယ်။ပြည်အပြည်နယ်မှာစားသောကုန်တွေရှားပါးနေတဲ့အခြေအနေကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါတယ
်။ကြားပြည်နယ်မှာဗီဒူကာကိုရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားပစ်ခတ်တိုက်ခိုက်တာတွေမေလ20ရက်နေ့မှာစခဲ့ပြီးတဲ့နောက်စစ်တပ်ကကြရပြည်နယ်ရဲ့မော်တော်ယာဉ်အသွာအလာတွေကိုထိန်းချုပ်ခဲ့ပါတယ်။ဒီကြားထဲသွာလာရေးအတွက်အဓိကကြတဲ့တရားတချို့လဲမိုင်းခွဲဖြက်စီးခံခဲ့ရတာကြောင့်လမ်းမဆက်သွယ်ရေးအတော်လေးတက်တောက်နေတာပါ။ပြစ်ခတ်တိုက်ခိုက်မှုတွေနေစဉ်လို့ရှိနေတဲ့ကြရပြည်နယ်ရဲ့ကမြို့နယ်တချို့မှာစံစီစားလို့အခြေခံစားတော့ကုန်တွေဝယ်လို့မရတဲ့အခြေအနေတွေကြုံနေရပါတယ်။အထူးသဖြင့်ဖားဆောင်မြို့နယ်မော်ချီဒေသမှာစံတအိတ်ကိုကျက်တသိန်းခွဲအထိဈေးတွေထိုးတက်သွားတာပါ။
ကျွန်တော်ရှိခဲ့တဲ့ဒီရှိခဲ့တဲ့ဒီဒီမှာလည်းမြန်မာပြည်ကနေရှိခဲ့တာကိုကိုအဓိကကွန်ဆာနာဆောင်ပါဒီရှိနေတဲ့ဆွေရှိတော့ဒီပင်ကြောင့်ဒီကွန်ဆာနာနဲ့ခါရရှိရဆောင်တရားရအလို့ရလိုက်ရနေကြောင်းများစွာဆာရော့အဖာရီစီရီ
ဖားဆောင်မျိုးတွေကဒီတက်ကန်တူပြောသွားတာပါရိုက်ကော်မျိုးမှာဆိုရင်ဒီဇင်နဲ့ဓာတ်စီလိုလောင်စာစီဈေးကအရင်ကတပိပါကိုကျက်3,600ပဲရှိခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းထဲမှာကျက်3,000အထိဈေးထိုးတက်သွားပါတယ်ဝင်ငွေလည်းမရှိတော့တဲ့အတွက်တချို့ဆိုရင်ပိုင်ဆိုင်မှုတွေရောင်းပြီးစာဝတ်နေရေးဖြည့်ရှင်းနေရတယ်လို့ဒရိုက်ကော်မျိုးကဒန်နီယယ်ကပြောပါတယ်
။ဟုတ်ကဲ့လေကောလုံးမျိုးအဝင်လည်းများဆွက်လည်းများတယ်များကျတော့ရှိရတဲ့အချက်ကရောင်းချနေအောင်အဲ့ဒါကျတော့စံသေးလို့အဲ့တော့ခုနကောင်းရှိတော့တသိန်းကြီးတက်လာတယ်နော်။နောက်ဆိုအနည်းဆုံးဆိုရင်တော့အဲ့ဒီရှင်းရှဲလို့ဆိုတော့ဝင်လို့များတော့ဟိုကျွန်တော်တို့ပတ်စံရှိတော့အဲ့လိုမျိုးတွေဆက်သေးတော့တယ်ဗျ
။ဒီလိုရေရှည်ဖြစ်နေမယ်ဆိုရင်တော့အတော်လေးခက်ခဲလိမ့်မယ်လို့ကြားပြည်ဒေသခံတချို့ကပြောပါတယ်။စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင်တွေနှစ်ဖက်ပစ်ခတ်မှုတွေကြောင့်မိုးပြေလွိုက်ကော်ဒီမော့ဆိုမျိုးနွယ်တွေကထွက်ပြေးတင်းရှောင်နေရသူတသိန်းခွဲလောက်ရှိနိုင်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့ OCHA ကထုတ်ပြန်ထားပါတယ်။သူတို့တွေလုံလောက်တဲ့အစားအသောက်ဆေးဝါးနဲ့လုံခြုံတဲ့အမိုးကားတွေအရေးပေါ်လိုအပ်နေတဲ့အကြောင်းလဲစစ်ဆောင်ဒုက္ခသည်တွေယာယီခိုလုံနေတဲ့နေရာမှာဥဆောင်စီစဉ်ပေးနေသူတွေက VOA ကိုပြောထားပါတယ်။ပစ်ခတ်တိုက်ခိုက်မှုတွေကြောင့်တစ်ပတ်စလုံးမှာလည်းဒေဆိုးမှုတွေရှိပါတယ်။အရသာတည်ဆိုးမှုကတော့အယောက်30ကျော်ရှိပြီဖြစ်တဲ့ကြောင်းဖဲခုံမြို့လူလုံရှာမှုတပိတ်ကော်မတီကမှတ်တမ်းတင်ထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကတော့ကြားပြည်နယ်တွင်းကအခြေအနေတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းသူတို့သဘောထားကိုထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာ
ရန်ကုန်ကပြပလာတဲ့သတင်းကိုကိုကျော်သိန်းပြောပြသွားတာပါခင်ဗျာအခုတခါဒီပလက်ဝမှာရိခအခက်ခဲတွေ့နေတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ချင်းပြည်နယ်ပလက်ဝမြို့မှာဒီကံလက်နက်ကန်အဖွဲ့နဲ့ဒီစစ်တပ်ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့2018ခုနှစ်ကတည်းကကုန်းလန်းရေလန်းအဝင်ထွက်အသွားအလာကိုစစ်တပ်ကကန့်သတ်ထားတာအခုချိန်ထိပြန်မဖွင့်သေးပါဘူးပြီးခဲ့တဲ့သတင်းပတ်ကလည်းပလောဝမြို့မှာဘုံပေါက်ကွဲခဲ့တာကြောင့်ပလောဝမြို့နယ်တစ်ခုလုံးအသွားအလာတွေပိတ်ထားပါတယ်ဒါကြောင့်ဒေသခံတွေစားရေးတောက်ရေးအခက်အခဲကြုံနေရတဲ့အကြောင်းရခိုင်ပြည်နယ်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်
ကုန်းလန်းရေလန်းအဝင်ထွက်နဲ့အသွားအလာကန့်သတ်ခံထားရတဲ့ချင်းပြည်နယ်ပလောဝမြို့မှာမေလ28ရက်နေ့ကဘုံနှလုံးပောက်ကွဲခဲ့ပြီးတဲ့နောက်ပလောဝမြို့နယ်တစ်ခုလုံးရဲ့လမ်းပန်းဆက်သွယ်ရေးတွေကိုအာဏာပိုင်တွေကပိတ်လိုက်ပါတယ်။ဒါကြောင့်ဒေသကနေစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပလောဝမြို့ကတဦးဖြစ်တဲ့စလိုင်းလူအောင်ကပြောပါတယ်။အဲ
ပလောဝကတော့ဒီချွေဟိုးရုံးရှိမှာနောက်တစ်လုံးကတော့ကန်ရှိမှာပောက်ကွဲတဲ့အဲဒီပောက်ကွဲတဲ့နေ့ကစားပြီးမှအသွားအလာကတော့လုံးဝမရှိပါဘူးမရပါဘူးခင်ဗျာ။အဲဘာလို့အဲဘုံပေါက်ကွဲကစ္စနဲ့ပတ်သက်ပြီးမှအသွားလာနေနေဆက်ရှိရဲပြီးတော့ပိတ်ခတဲ့အသွားလာကိုအဲ့လိုမျိုးဖြစ်နေတယ်။အော်မျိုးနယ်အစ်ရှိနေရမရပါဘူးဒီဘလက်ဝါကနေကျွန်တော်တို့ရေချောင်းဆိုတော့ဟိုကအပေါ်မှာကျွန်တော်တို့ဘလက်ဝါအထက်ကဟိုကရှိတဲ့ dry အဲလိုတောင်ပြိုတို့ရှိတယ်အဲအပေါ်ကလေးမသွားရဘူး။အောက်ဆိုရေချောင်းကကြောက်တော့ကြောက်တော့လည်းမသွားရဘူးဖြစ်နေတယ်ခင်ဗျ။အ
ကျွန်တော်လည်းအဲ့လိုပါပဲညနေဘာဘာကိုသလောကဆိုရင်တန်းပြည်အစီအစဉ်ရပလို့နေမလေးပတ်သက်ရှိတဲ့လူကတော့နေနေဘာဘာသွေးနေအစ်စုစလို့ဝေထားတယ်နေရှိတဲ့လူကလည်းလွတ်လပ်လူကြီးကတော့ဒီလိုပါပဲ။ဟောဒီဝေစားရတာပါလို့ခင်ဗျာဆိုင်နေတဲ့အသက်ရှိပါပဲ။၂၀၁၈ခုနှစ်နောက်ပိုင်းကရခိုင်လက်နက်ကန်အေအေနဲ့စစ်တပ်အကြမ်းတိုက်ပွဲတွေဖြစ်ခဲ့ခြင်းကလေးကပလောဝမြို့နယ်ကနေရခိုင်ပြည်နယ် Penira, Noemala, a Sobangrega Pibare, Abimele, a Kuti, Yelan, Konlan, a Tuala, Malone, Ninja, Dere, a Dre, Konzi, Piala, Nijare, Lu, Salan Luanga, Piovare.
အဲ့ဒါကတော့ရခိုင်လက်နက်ကနေပြန်မလို့နဲ့စစ်စစ်နေရာကြာပြီးမဆက်တာပါဆိုရင်းလို့ရတော့အဲပြန်မပြတ်သေးပါဘူးပြည်ပပပဲမသိမကြလောက်ပဲကြာတာအခုဆိုပြန်ဆက်တော့ပြန်အခုကျွန်တော်တို့ဘလောက်ဝမျိုးပေါ်မှာဆင်းစီကျွန်တော်တို့ဘုံမှာဒီကျွန်တော်တို့ဘက်မှာကတော့ဆင်းစီလို့တအိတ်ကိုတုံးတောင်းခွေးဟိုဟာဆိုရင်တော့၆တောင်းခွေး၇တောင်းလောက်ရှိကြပြပေါ်ဆင်းလို့ဆင်းစီကြတော့ဒါပြင်ဘလောက်ဝမျ
ye a catch on the yard hello, a mimo polo red the dagan to Uga Piovare.
Who dima ten day go, chow don quay, a cook on a tong. Take a toilam, she was a lotion, a cake yard double, Kongi assigned the air, and my confusion in Tianabu, Yong Shabo Miao, look at double. Diga, Luriga Labo, Mapalawa, Simbo, and ten my young Simbo, and Yasole, a cake yard double. Mahu, who the Pelava Munich time. Okay, so I have any. ဒီဟိုဘောကွန်တာလေးနဲ့တွိုင်းရင်လေးနိုင်လောက်ကြာတယ်သူတို့ဘက်ကလည်းမတွားရဘူးအခုကအရင်လက်ကျန်တွေပေါ့အရင်တန်လာတဲ့လမ်းဖွင့်တော့ကျန်နေဆန်တွေပါရေဒီစီးရေကုန်ပြည့်စေအားတွေပဲမြန်မြန်တက်တက်လေးစားနေရတော့ပေါ့အခုကျန်ဖွင့်ဖို့ဆိုတော့ဘာမှမကြည့်ရဘူးဘလောက်အမျိုးတဲမှာခြေရွာပေါင်း400နီးပါးရှိပြီးလူဦးရေတသိန်းကျော်လောက်ရှိပါတယ်အများစုကတော့တောင်ရလုပ်ငန်းလုပ်ကင်ကြတာပါ
တပ်ပွဲတွေစပစ်တဲ့အချိန်ကလေးကကုန်းလမ်းရေလမ်းတွေပိတ်ထားကြတာဖြစ်ပြီးထောင်နဲ့ချီတဲ့ပလောဝဒေသခံတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရသလိုတေဆုံးတန်ရရသူတွေလည်းအများအပြားရှိခဲ့ပါတယ်ခင်ဗျာဒေသအခြေအနေတွေမတည်မငြိမ်ဖြစ်နေတာကြောင့်ဒီကုန်းစင်းတုံးတက်တာမျိုးတွေဒီစားကုန်တွေရှားပါးလာတာမျိုးတွေဖြစ်တဲ့ပြင်စားနပ်ရိက္ခခက်ခဲတွေကြုံလာရနေခြင်းမှာပဲတပူပေါ်နှစ်ပူဆင့် ယ်မြန်မာနိုင်ငံရဲ့ကိုဗစ်အများဆုံးကတော့ဒီအိန္ဒိယနယ်စပ်နားကချင်းပြည်နယ်နဲ့စကိုင်းတိုင်းပဲဖြစ်ပါတယ်ချင်းပြည်နယ်တဲ့အဆိုးဆုံးဖြစ်နေတဲ့ကြည်ခါမြို့နဲ့တွန်းဆန်မြို့နယ်တွေမှာကူးစက်မှုရောတိုက်ဆုံမှုပါအရင်ကတည်းကအများကြီးကိုစိုးလာနေတယ်လို့ဒေသခံကျန်းမာရေးဝန်ထမ်းတွေရောဒေသခံတွေကပါပြောပါတယ်ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဒေသခံတွေကိုဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ
်ဟုတ်ကဲ့ဒီအိန္ဒိယနယ်စပ်ချင်းတဲ့စကိုင်းကိုဗစ်ရှင်တို့ထိတ်ဆုံးတက်သွားပုံကိုကျန်းမာရေးသတင်းစာချုပ်အဖွဲ့ဝင်ဒေါက်တာခင်ခင်ကြီးက
ဒီဂျွန်လ၂ရက်နေ့အထိပေါ့နော်ဟိုတယ်လူနာတွေအတိုင်းနဲ့ပြည်နယ်ထဲမှာဆိုရင်အများဆုံးကချင်းပြည်နယ်ဖြစ်ပါတယ်ချင်းမှာဆိုလက်ရှိပိုးတွဲလူနာ192ယောက်ရှိပါတယ်ဒုတိယလိုက်တာတော့စကိုင်းဖြစ်ပါတယ်စကိုင်းမှာ154ယောက်ရှိပါတယ်ရန်ကုန်ကတော့တတိယနေရာမှာ82ယောက်ရှိပါတယ
်ဒါအပြင်ကိုဗစ်အဖြစ်ဆုံးဒီချင်းပြည်နယ်ထဲမှာပဲကြီးခါပါတဲ့ဒုစံမျိုးမှာအဖြစ်အများဆုံးဖြစ်ပုံကိုလည်းဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးက
အများဆုံးဒီကြီးခါဖြစ်ပါတယ်84ယောက်ရှိပါတယ်ဒုစံဒီဒုတိယအများဆုံးဖြစ်ပါတယ်63ယောက်ရှိပါတယ်ဖလန်းဒီ18ယောက်ရှိပါတယ်ဒီအချိန်မှာဆို10ယောက်ရှိပါတယ်ဒါချင်းပြည်နယ်အတွင်းမှာကလစတာလိုက်ပေါ့နော်အောက်ဆုလိုက်ဖြစ်ပေါ်မှုတွေများနေတယ်ဒါကြောင့်မလို့တွန်းတန်မျိုးနယ်ကိုကျွန်တော်တို့ဒီစတေးအဟုံးဖြစ်နေတတ်မှတ်တာဖြစ်ပါတယ
်အခုလိုကိုဗစ်အဖြစ်များဆုံးကြီးခါမျိုးကိုပါတွဲကြရတဲ့တွန်းတန်မျိုးနယ်ကျန်းမာရေးမှူးဒေါက်တာဆန်ရှိခိုင်ကပြီးခဲ့တဲ့အပတ်ကမှစပြန်ဖြစ်ပြီးရုတ်တရက်ဆိုးလာရပုံကို
မနေ့အထိပေါ့နော်ကြီးခါစီးရုံမှာကျွန်တော်၅ယောက်တည်ဆုံးသွားပါပြီကိုဗစ်နဲ့ပြီးတော့ကျွန်တော်တို့တွန်းတန်မှာတော့မနေ့ကပေါ့နော်တိဆုံးသွားတဲ့လူနာတယောက်ကိုကျွန်တော်တို့အလောင်းကိုဆစ်လိုက်တော့ကိုဗစ်ပိုစတစ်တွေ့ပါတိဆုံးတာ6ယောက်ဖြစ်သွားပြီနော်အမေဆူကတော့ယောဂါခံမရှိကြဘူးဗျပူကတော့အရင်ကအဥ္စာတွေတပူပြင်းနေအိန္ဒိယမှာအောက်ဘရိတ်ဖြစ်တဲ့ပိုးမျိုးကိုဝင်တဲ့တယောက်တော့တည်တယ်ပြီးတော့ yoga khan shi de lu wa ro nen yauk shi de chen ne usa lu yin yoga khan le ma shi u so na ro oxygen lu le double line ne pi tha da de a khu le dai me de chu ma wa be ne song twa da le a su ya ba ga ni support pi da ro a lu shin lu support pi de usa lu ne so yin oxygen ga ya lan mu ro ma shi che ba bu a khu patient 9 yauk su yin ma no high flow ne ro pi tha da ba de wa atet shu set do ventilator ro ba ro ma shi u bo ne sat de ta le su ro
di se so mu re de thu ja bon go chi kha myo de ma sedana won nan phi covid kai twe pe ni du sia hle shin tan ga le
di chi kha ma da ro ne sat myo ta ne si yo e ma do ro covid chang tong li ye twe ma so fa da ma ya si bi tru a ba khan yo ga pe mi shi u di covid chang ba chi kha ma pe ya ba ro ne ne di ne no a ne da shi de pe se so tong o aku en sanese entonces si na se pawen jin chese pawen ti si de
ari jo aku lo yuti ye te so mu to la da ko shot cha nai mo ba adika ma jin ba le lo me ya ma doctor chan shin khan ga
ku ku ne ne ni mo kaw mu ne ne phya de wa le chang na de nong chi de so no wa covid po shi ma shi si si da ro kaw song ba ga mien song sit da nau che lo shin le wa chin ma mi da ro ba ro shi kat de ku pu o myu sa bi ya ba no luna mia la ga ne mia bo no di wan tan pi lo si wa ma mia ro da bo ku pi nai de pi tin ne treatment ka sa bo no di che li ri an ne a ne twa da bo ko sa bo volunteer la chin ne se won ni shin le jino lo lut pi u
da pi covid chit da dutiya thai song ko yauk la de sakai ga a chin ni ko le doctor khin khin ji ga
sakai tai ma so lo shin ne tamu ma ro a mya song bo no 123 yauk shi ba le kle ma ro da dutiya a mya song 26 ယောက်ဒါကြောင့်မို့လို့တမူးရဲ့ကလေးရဲ့ဒီမျိုးနဲ့နှခုကိုကျမတို့စကိုင်းတိုင်းမှာဆိုရင်တော့တည့်ရဟုံးသတ်မှတ်တာကဖြင့်တနေရာနဲ့တနေရာခုဆက်ပြတ်နှံ့မှုကိုအများဆုံးထိန်းချုပ်နိုင်ဖို့ရည်ရတာဖြစ်ပါတယ
်ဒါပေမဲ့ကလေးဒေတာကန်ကိုနေမင်းကတော့ကိုဗစ်သိပ်ဖြစ်တာသတိမပြည့်မီဘူးလို့ဆိုပါတယ
်ဟုတ်ကဲ့ကိုဗစ်ဖြစ်တယ်လို့ပြောတာကျွန်တော်ဒီမျိုးနဲ့ပြည်သူမှာကပုံမှန်တမ်းမဲ့ဒီဘာမှဖြစ်တာမျိုးလည်းမရှိဘူးပေါ့အဲကိုဗစ်ဖြစ်ပါလေဆိုတာလက္ခဏာကလည်းဟုတ်တယ်သူတော့အမှန်တရားလို့ရှိရဲသူကသူအိမ်မှာပဲဒီတိုင်းဒီကြောင့်ကိုဗစ်ကာလကပုံလည်းတော့သူကသူဒီမျိုးဆင်းရဲမရှိဘူးလားတမအားလားလဲအများကြီးရောမရှိဘူးလားအခုဒီဘိုင်းတို့မှာဒီမျိုးပေါ်မှာဒီကြောင့်ဒီကဆိုရင်ဒါနေရှိမှာပုံကွဲရတယ်မျိုးဖြစ်တာတော့သူကဒီကိစ္စကိုထိချုပ်ချင်လို့အဲ့တော့ဒီကိုဗစ်ဆက်ကြောင့်ထွက်တာလို့ထိချုပ်ချင်လို့အခုလိုတင်တာချက်ထုတ်လို့ထင်တယ
်တကယ်တော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်လာပြီးကျန်းမာရေးဝန်ထမ်းတွေအားနည်းလာချိန်မှာအရင်ပြင်ရင်ခဲ့တဲ့ဒုတိယလိုင်းအခုအိန္ဒိယမျိုးကွဲတစ်ကတစ်ဆင့်တတိယလိုင်းအဖြစ်တက်လာမှာကိုကျန်းမာရေးဝန်ထမ်းတွေစိုးရိမ်နေကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA PA Studies ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်းတောင်းယူနိုင်ပါရစေ။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည့်တဲ့အတွက်သတင်းတွေကို video ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့တောက်ကြံနေမနဲ့ခင်အစီအစဉ်တွေကိုသွားရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။မိဘပြည်သူတွေအခုနားဆင်နေရတဲ့ VOA မနက်ခင်းရေဒီယိုအစီအစဉ်ကိုဇွန်လပိုင်းဇွန်လဇန်ပိုင်းကနေစပြီးတော့ရုပ်သံအဖြစ်နဲ့ရှုစားနိုင်အောင်ကျွန်တော်တို့ကြိုးစားတင်ဆက်ထားတာဖြစ်ပါတယ်။ကြားတင်ဝင်ကြီးရခိုင်ချင်းစကိုင်းဒေသကသတင်းတွေအပြီးမှာအခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ထိုင်းနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားယာနဲ့ချီထိုင်းဘက်မှာအခုရပိုင်းနဲ့ဖမ်းမိနေခြင်းမှာပဲလူဖောင်ခိုးဂိုင်းဝင်မြန်မာနိုင်ငံသားတယောက်ကိုကန်ချနာဘူရီခရိုင်မှာတက်တီကန်ဆရွယ်စရန်းဒီနဲ့အတူဖမ်းမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ရနောင်းပြည်နယ်မှာလည်းလူမောင်ကိုကူးခံရတဲ့မြန်မာနိုင်ငံသား30ကျော်ကိုဖမ်းမိထားပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ်
။ မြန်မာနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့ထိုင်းနိုင်ငံရနောက်ပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေလူမောင်ကိုကူးလာတဲ့ကားတစ်စီးကိုထိုင်းဒေသအနာပိုင်တွေကဂျွန်လ၂ရက်နေ့ကဖမ်းမိခဲ့တာပါရနောက်ပြည်နယ်ထဲကဘန်ကဲဝေါ်အမှတ်9ကြေးရွာအုပ်စုအနီးကလမ်းမပေါ်မှာမောင်းလာတဲ့ကားကိုရဲတပ်ဖွဲ့ကစစ်ဆေးဖို့ရက်ခိုင်းတာကိုရက်မပေးဘဲမောင်းပြေးခဲ့ပြီးတဲ့နောက်တောဆက်လမ်းတစ်ခုမှာကားကိုရက်ပြီးရင်မောင်းထွက်ပြေးသွားခဲ့တာပါအဲ့ဒီကားပေါ်မှာအထောက်ထားဆာရွက်ဆာလမ်းမပါတဲ့အမျိုးသား24ယောက်အမျိုးသမီး9ယောက်စုစုပေါင်းမြန်မာနိုင်ငံသား33ယောက်ကိုစစ်ဆေးတွေ့ရှိခဲ့တယ်ဆိုပြီးရဲမှူးချလန်ချိုင်းစုတင်ကသတင်းထုတ်ပြန်သွားခဲ့ပါတယ
်เมื่อช่วงเวลาประมาณ 4:00 นะครับทางจังหวัดระนองเราได้
အခုလိုမျိုးတရားမဝင်မြန်မာနိုင်ငံသားတွေကိုဖမ်းဆီးနိုင်တာဟာဒေသမှာတာဝန်ထမ်းဆောင်နေကြတဲ့လူ young ရဲ့အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ဖြစ်ပါတယ်။အခုဆိုရင်နေဆက်ဒေသတွေမှာကက်ယောဂါထိန်းချုပ်ရေးအတွက်အရေးပါတဲ့လူမောင်ကိုတားဆီးရှင်းလင်းရေးတွေကိုထိုင်းနိုင်ငံကအမျိုးသားရေးတာဝန်တစ်ခုအနေနဲ့လှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ရနောင်းပြည်နယ်မှာဖမ်းမိသူတွေကတော့မြန်မာနိုင်ငံတဝယ်နဲ့ဗိတ်ဒေသကဖြစ်ပြီးထိုင်းတောင်ပိုင်းမလေးရှားနိုင်ငံနေဆက်ထိပို့ဆောင်ပေးဖို့လူမောင်ကိုပွဲစားတွေကိုတဦးကိုထိုင်းဘက်ဝင်တတောင်းခွဲပေးပြီးလာခဲ့ကြတယ်လို့ဆိုပါတယ်အခုလိုမျိုးလူမောင်ကိုတွေနဲ့တရားမဝင်ဝင်ရောက်လာသူတွေကိုထိုင်းရနာပိုင်တွေကလိုက်လံဖမ်းဆီးနေရမှာကချနာဘူရီပြည်နယ်ထဲကမြန်မာနိုင်ငံသားလူမောင်ကိုပွဲစားအမျိုးသားတဦးကိုလည်းတပ်တွေကငွေသွင်းငွေထုတ်ဖြတ်ပိုင်းတွေသူပို့ဆောင်ခဲ့တဲ့လူစည်းရင်းတွေနဲ့အတူဖမ်းမိခဲ့ပါတယ်ဖမ်းမိတဲ့လူမောင်ကိုခိုင်းကမြန်မာနိုင်ငံသားရဲ့ဘဏ်အကောင့်ထဲမှာတော့၃နှစ်အတွင်းထိုင်းဘက်ငွေ6တန်းငွေဝင်ထားတာကိုစစ်ဆေးတွေ့ရှိထားပြီးလူပုံကုမှုဥပဒေနဲ့တရားစွဲသွားမယ်လို့လည်းထိုင်းရနာပိုင်းကပြောပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပီနယ်ထဲမှာလည်းတရားမဝင်ဝင်လာကြတဲ့မြန်မာနိုင်ငံသား40ကျော်ကိုဒီအထက်မှာပဲဖမ်းမိခဲ့ပါတယ်။မြဝတီမြို့နယ်ကပ်နေတဲ့ချင်းရိုင်ပီနယ်ထဲမှာလည်းမြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေကိုအခုရက်ပိုင်းဇက်တိုက်ဖမ်းမိနေပါတယ်ရှင်။
တိုင်းရှိစား VOA သတင်းနောက်မအေးမှဖြစ်ပါလေခင်ဗျာအခုတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုစတင်နေပါလေဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါလေတရုတ်အစိုးရရဲ့စီးပွားရေးစီမံကိန်းတွေမြန်မာပြည်မှာအောင်မြင်စွာအကောင့်ထဲပေါ်နိုင်အောင်စစ်ကောင်စီကကြိုးပမ်းနေပုံကိုဦးအောင်ခင်ကရေးသားတင်ပြထားပြီးကျွန်တော်ဝိုင်းဝန်းကူညီတင်ဆက်ထားပါလေ
ဒီအစိုးရရဲ့ဘုကပတ်လမ်းကြောင်းမြန်မာပြည်မှာအကောင့်တွေပေါ်နိုင်ရေးအတွက်အနာသိန်းစစ်ကောင်စီကကော်မတီ3ခုကိုပြန်လည်ဖွဲ့စည်းလေကြောင်းမေလ18ရက်နေ့ထုတ်အီယာဝတီသတင်းမှာဖော်ပြပါတယ်တရုတ်မြန်မာစီးပွားရေးဇင်းကြံတိဆောက်ရေးပူးတွဲကော်မတီကအရတားအဖွဲ့ဝင်တွေကိုစစ်ကောင်စီခန့်ကိုယ်စားလှယ်တွေနဲ့အစားထိုးလိုက်ပါတယ်စီးပွားရေးဇင်းကြံတိဆောက်ဖို့တရုတ်အစိုးရနဲ့ NLD အစိုးရ2018ကသဘောတူခဲ့ပြီးမဲ့တရုတ်စီမံကိန်းတွေကို NLD ကစစ်ဆေးနေတဲ့အတွက်အကောင့်ထဲပေါ်တဲ့အဆင့်ရောက်မလာသေးပါဘူး။ရှမ်းနယ်ကချင်ပြည်နယ်မှာအကောင့်ထဲပေါ်မဲ့နေဆက်ဒေသစီးပွားရေးပူးတွဲဆောင်ရွက်မှုဇုံကော်မတီကိုလည်းပြန်လည်ဖွဲ့စည်းပါတယ်။စစ်ကောင်စီကဆန္ဒပြတဲ့ပြည်သူလူထုကိုတပ်ဖြတ်နှိမ်နင်းချိန်မှာတရုတ်စီမံကိန်းတွေကိုဆက်လက်အကောင့်ထဲပေါ်ဖို့ကြိုးပမ်းတာဟာတရုတ်စစ်ညီရေးစိတ်ဓာတ်ကိုကြီးထွားစေပါတယ်။တရုတ်ကိုဝေဖန်တဲ့မြမမီဒီယာကိုကြီးကြပ်ဖို့လိုအပ်ပြီးအပြုသဘောနဲ့ရေးတင်ကြောင်းတရုတ်နိုင်ငံရေးဌာနညွှန်ကြားရေးမှူးချုပ်ဘိုင်တီယန်ကစစ်ကောင်စီကိုသတိပေးထားတယ်လို့မေလ10ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်
။ယူနန်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းညံတည်ဆောက်ဖို့တရုတ်အစိုးရကြံစီနေတာကြားပါပြီ။ဒါပေမဲ့လိလာရေးအစီရင်ခံစာတင်ပြပြီးအစည်းအဝေးမှာဆွေးနွေးတဲ့အဆင့်ကမတက်နိုင်သေးပါဘူး။လေးနိုင်ငံစီဝါရေးဇင်းညံဟာရွေရွက်ကြီးမားသလောက်အကောင့်ထည့်ဖို့ဖို့ခက်ခဲနေပါတယ်။မြန်မာနဲ့စီဝါရေးဇင်းညံတိဆောက်တာဟာတရုတ်အတွက်ပိုပြီးလက်တွေ့ကြပါတယ်။အနောက်တိုင်းကတန်ခတ်ရေးယူလို့ဗမာစစ်အစိုးရတရုတ်ကိုမှီခိုရသလိုရိုဟင်ဂျာပြည်ထနာကြောင့်အနောက်တိုင်းမှာဝေဖန်ရှုတ်ချခံရတဲ့ NLD အစိုးရဟာတရုတ်မြန်မာစီးပွားရေးဇင်းညံတည်ဆောက်ဖို့သဘောတူလိုက်ရတာပါယူနန်မန္တလေးကြောက်ဖြူနဲ့ရန်ကုန်ကိုကားလမ်းရထားလမ်းနဲ့ဆက်ထားပြီးနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့ရည်ရွယ်ပါတယ်တရုတ်အစိုးရက15နှစ်လောက်ကြံစီခဲ့တဲ့စီမံကိန်းဖြစ်ပါတယ
်တရုတ်ရဲ့စီးပွားရေးလုံငန်းအများစုဟာဘူတားရွှေအစိုးရလက်ထက်ကတည်းကစတင်လုပ်ကိုင်လာခဲ့ကြတာဖြစ်ပါတယ် They only time with the war down with Yanga Dagadi, American dollar, Plantatown Law, Pama Soya, Nissan Yanni Gateway, Deep Pi Landry, MPSC on Tainbu, Second Siga, Uza Pima Pipare. Yunan Chafu Yenan Dangway Pi Lang Tisafu, Natal Shigarega, Putashi Soyan, Tio Nangambine Company Do, the vote to get Yara Pipare. NLD Soya Letema, Tio Ne, the vote to get it, Tabawa Dangway Yeto.
တက်စစ်တအားပေးစက်ယုံတိဆောက်ဖို့လဲစစ်ကောင်စီကမေလအစောပိုင်းကခွင့်ပြုလိုက်ပါတယ်။တဘာဝတန်ဝေးရီတုံး LNG လျှက်စစ်တအားစက်ယုံ၄ယုံတိဆောက်မယ်လို့ Supreme Group Doga account here for both the board to Tavare. Eawadi Tain, Chandane, Guamuja, Pine Kanji Pite, Milin Chan Yama, Megan Dola Tan, Natong Aya, Yeni Met Simangin Pipare. Clear say a pin, Wemu Ye, Samune, Wonsamu Ganda Rimale, Longandit Saligu Go, Sikong Ziga, Quimpu Jow, Mela Sheato, Yama Lent Rinzama, Popiavare. Quimbu like a long and sangaguma, Suzu Bao, American dollar tan, Natang Kunia jo, Yeni, Mionambo, Yuejang Tishiavare.
Longere, Epi Lago, Tim, Yamatima, Mionantare, Nanganja, a ye and the Gaza da Kushide and Ne, Singapura, Miazon Pipi, Tioka, Dutia, Tanya, Tatia, Lainivare. Yasin Longan Ganama, Miazon Yeni, Mionajapi, Yenane, the Bawa Dangwega, Dutia. ကုန်းထုတ်လုပ်မှုကဏ္ဍကတတိယဖြစ်ကြောင်းမြန်မာအလေးမှာဖော်ပြပါတယ်မြန်မာပြည်မှာသဘာဝဓာတ်ငွေထွက်ပြီးမဲ့အခြေခံအဆောက်အအုံနဲ့အတက်ပညာမှာအားနည်းတဲ့အတွက်ဓာတ်ငွေကိုကောင်းကောင်းအသုံးပြုနိုင်တာပဲဖြစ်နေပါတယ်ဒါပေမဲ့ဓာတ်ငွေနဲ့ဓာတ်ငွေရေဟာကွဲပြားတာကြောင့်ဓာတ်ငွေရေနဲ့ပတ်သက်တဲ့အသိပညာနဲ့အတက်ပညာကိုကျွမ်းကျင်ဖို့လိုပါတယ်တပီလုံးမီလင်းဖို့အတွက် NLD အစိုးရအကောင့်ထဲပေါ်နေတဲ့စီမံကိန်းကိုစစ်ကောင်စီကဆက်လက်အကောင့်ထဲပေါ်မဲ့သဘောရှိပါတယ်။အနောက်တိုင်းကဒဏ်ခတ်အရေးယူချိန်မှာစင်ကာပူတရုတ်နဲ့ထိုင်းကိုအားကိုးနိုင်ပါတယ်။စင်ကာပူမှာအများဆုံးယင်းနှိမ့်ညွန့်နယ်ဆိုပေမဲ့စင်ကာပူအခြေစိတ်တရုတ်ကုမ္ပဏီတွေရှိနေတာကိုလည်းထက်တွေ့ရပါလိမ့်မယ်။တရုတ်ထိုင်းနဲ့စင်ကာပူကရတဲ့ဒေါ်လာတွေဟာစစ်ကောင်စီရဲ့အသက်ရှင်စေဖ
ဥက္ကဋ္ဌရဲ့မြမာကြီးသုံးသက်ချက်နားဆင်ရပြီးခုတစ်ခါတော့ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဝေးတတရလိုင်းမဖြစ်ရအောင်ကြိုတင်ပြင်ဆင်မှုအကြောင်းကိုပြောပြထားပါတယ်မြမာနိုင်ငံလေးကိုကူးစက်မြန်ပိုပြင်းထန်တဲ့အိန္ဒိယကကိုဗစ် -19 ပိုးမျိုးကွဲသစ်ဝင်လာပြီးနောက်တတရလိုင်းရိုက်ခတ်လာမှာကိုကျမ်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်ဒီအကြောင်းကျမ်းမာရေးဝန်ကြီးဌာနဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုမင်းမြန်ပြီးကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်ကြီးလူဒေါက်တာခင်ခင်ကြီးခင်ဗျာကျွန်တော်တို့ဒီအိန္ဒိယကနေကိုဗစ်ပိုးမျိုးကွဲသစ်ပေါ့နော်ကူးစက်လဲမြန်ပြင်းထန်မှုလဲပိုးပြင်းထန်နိုင်တဲ့အနေအထားမှာအခုမြန်မာနယ်စပ်ကဒီသခိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒီပိုးဝင်လာမှာကိုစစိုးရင်လာရချိန်မှာအဓိကပြည်သူတွေကိုပါစပြီးတော့ရှင်းပြခြင်းနဲ့ရှင်းပါရ
လက်ရှိအနေထားဒီသူတို့ရဲ့ကုသမှုကလည်းမြန်နေနောက်တစ်ခါယောဂါရဲ့ပြင်းထန်မှုကလည်းနည်းနည်းလေးပိုရှိနေတယ်ဆိုတာတော့ဒါတွေ့စီရမှာဖြစ်ပါတယ်ဒါကြောင့်မို့ပြည်သူတွေအနေနဲ့မပေါ်စသေးလို့ပါဘူးဒါပြင်ဒီနေရာမှာတော့ဒီလို cluster light စုလိုက်ပြုံလိုက်ဖြစ်တယ်ဖြစ်ပေမဲ့လို့ကျမတို့ကောင်းကောင်းဒီနေရာတွေကို containment အဖြစ်ပေါ့နော်ဖြစ်ဖြစ်တဲ့နေရာမှာပဲကျမတို့ယောဂပြပွားမှုကိုထိန်းချုပ်နိုင်အောင်မပြန့်ပွားနိုင်အောင်ဒါလှုပ်ဆောင်နေပါတယ်သူတို့တို့လိုအပ်တဲ့ oxygen concentrator တွေ test kit တွေဒီထောက်ကူပြု PPE တွေ mask တွေစသဖြင့်ဒါတွေနောက်တစ်ခုကလူအင်အားပေါ့ကျွမ်းကျင်သူတွေဒါတွေကိုလည်းဖိလွတ်ပြီးဖြစ်ပါတယ်ခုလက်ရှိကတော့သူတို့အခြေအနေကတော့ကောင်းမွန်ပါတယ်
ဟုတ်ကဲ့အဲ့ဒီဒီအိန္ဒိယနဲ့တိုင်းနဲ့ပြည်နယ်ကနေပေါ့နော်မ
เนี่ยมาตั้งแต่เงินเรื่องกูมาเปลี่ยนเอาดีเที่ยวไหนบุอันนี้ท่าอยู่ไปดูสิเลยใช่ไหมอีลูกมีคลาสอะไรเช่นดีสุดเลยใช่ไหมตัวจะมาเราจะที่เดียวเราไม่เจอไหนดีบ่าวที่เราเจอไหนก็สุดละเจเนติกซีก่อนเราพิมพ์มาแต่เจอไหนนั่งเช็คไปเลยตัวก็คนไหนกันด้วยมาวีซ่าเปลี่ยนบุสิ่งนี้ได้รู้ไปจะมาเราเนี่ยไม่ชูซาบิดอจะมาเราเนี่ยดีซาบลันส์ลงงานนี่เคสกูอะไรที่เดชเชนซอสซิตี้ด้วยสินายเอาตัวเนี่ยที่ด้วยมุชิกเรดูดีกู
ဆက်အစီအစဉ်နော်နောက်ယောဂဖြစ်ပေါ်တဲ့သူတွေကိုလည်းတိကျစွာကုသမှုပေးဖို့ဒါတွေအကုန်လုံးလည်းကောင်းဆုံးလုပ်ဆောင်ပေးနေပါတယ်ဟုတ်ကဲ့ဆရာမအဲ့တော့ဒီထိန်းချုပ်နိုင်မှုကကျွန်တော်တို့အရင်ကိုဗစ်ဒုတိယလှိုင်းပေါ့နော်ရခိုင်ကနေတဆင့်ဝင်လာတဲ့အချိန်ကနေရှင်လိုက်ရင်အခုတစ်ခါအနေထားကိုဘယ်လိုသုံးသပ်မိလဲဆရာမဒီမှာဒုတိယလှိုင်းတော့က
ဒီရခိုင်ပြည်နယ်ဘက်ကနေပြီးတော့ဝင်လာတဲ့ဗာပေါ့လေးရင်ဗာပါတဲ့ခီးတဲ့တွေကိုကျမတို့ဒီ contact tracing လုပ်တဲ့ကိစ္စတွေမှာနည်းနည်းနှောက်နှေးမှုတွေရှိပါတယ်။နောက် domestic flight တွေအများကြီးကစိုင်းတဲ့ကိစ္စတွေဖြစ်ရလဲဒါတွေလည်းဆောင်ရွက်နေပါတယ်အဓိကကတော့သူ့ရဲ့ source of transmission ဆိုတဲ့ကူးစက်မှုဖြစ်နေတဲ့ဥစ္စာကိုအများဆုံးဖြတ်တောက်နိုင်မှုရည်ရွယ်ပါတယ်ဒီလိုသာလုပ်ဆောင်နိုင်မယ်ဆိုလို့ရှင်တော့ဒီဒုတိယလှိုင်းလိုမျိုးငါးလကျော်ကျမတို့ထိန်းချုပ်ရတဲ့အခြေအနေမျိုးမရောက်ဖို့အတွက်ဒါကောက်ွက်နိုင်မှာဖြစ်ပါတယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစိန်ခေါ်ရက်တွေရောပါတယ်ကျုံနေရသေးတယ်လိုအပ်တဲ့ဟိုပစ္စည်းပစ္စည်းတွေဒါတွေရယူဖို့ကိစ္စဒါ
buffer stock children ဖြစ်စင်ထားတာဖြစ်တဲ့အတွက်ကြောင့်မို့ဒုတိယလှိုင်းလိုမျိုးဖြစ်ခဲ့ရင်တော့မှနှစ်လစာသုံးလစာခံနိုင်ရရှိအောင်လုံလောက်တဲ့ logistic တွေရှိပါလေနော်တခါလေကြာလို့ရှိရင်တော့ပြည်သူတွေအနေနဲ့ကတော့ရောဂါဖြစ်ပွားမှုတွေကတခြားနိုင်ငံမှာလေဖြစ်နေပေမဲ့လို့ကိုယ်နိုင်ငံမှာတော့ဖြစ်ပွားမှုတွေကနည်းတယ်ဆိုပြီးဖြစ်ပွားမှုမရှိတော့ဘူးလားငါတို့တွေမှာ hard immunity ရသွားပြီလားလို့အဲ့လိုမျိုးထင်စရာဖြစ်ပါတယ်အဲ့လိုချွေးတွေကြတော့လေ mask ကိုမတက်တာတို့လက်ကိုတခြားမဆေးတာလူလို့စုကိုမရှောင်တာစသဖြင့် covid စီးမျဉ်းစီးကမ်းတွေကိုလိုက်နာမှုတွေကတော့နည်းနည်းအားနည်းတာမျိုးတော့ရှိပါတယ်သို့တော့ဒါတွေကိုပြန်ပြီးတော့ကျွန်တော်တို့အားဖြည့်ပြီးတော့ဆောင်ရွက်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာတစ်ခုကအခုနောက်ပိုင်းကဘာမှာကာကွယ်ဆေးပေါ်လာတဲ့ခါကျတော့ဒီယောဂဖိတ်ချုပ်နိုင်ဖို့ကာကွယ်ဆေးရဲ့ခန္ဓာကအရေးပါလာတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ကာကွယ်ဆေးထိုးမှုအနေအထားနောက်ဆုံးအခြေအနေတော့ဘယ်လိုရှိလဲဆရာမ
COVID-19 ကာကွယ်ဆေးထိုးနိုင်ခြင်းကိုကျွန်တော်တို့ January 29ရက်စတင်စောစောစတင်နိုင်ခဲ့ပါတယ်ဒါဟာ January 14ရက်ဒီ AstraZeneca ဆေးကိုအတိအမှတ်ပြုခဲ့ပြီးနောက်ပိုင်းမှာဒီကြာခင်မှာဒီစနေရက်လောက်အတွင်းမှာကာကွယ်ဆေးတွေကိုဒါရယူနိုင်ပြီးတော့ထိုးနိုင်တဲ့အတွက်ကြောင့်အခုဆိုရင်ကာကွယ်ဆေးနှစ်ကြိမ်အဖြစ်ထိုးပြီးသူဟာဆိုရင်18သိန်းခွဲနည်းနည်းရှိပါပြီ။သို့တော့ကျမတို့ target တက်လောက်ထားတဲ့ group ဒီ session တဲ့အထက်လူရေဆိုတော့36တန်းဖြစ်ပါတယ်။ဒါဆိုကျမတို့အခုလက်ရှိထိုးနှံပြီးတာဒီ 7.5 တန်းဖြစ်တဲ့အတွက်ကြောင့်မို့တော့ရန်ကုန်အဖြစ်တော့ဒီ900ခန့်တော့ဝင်ကျင်ပါပဲ။ဒါရှိနေပါသေးတယ်။ဒါဟာလည်းနည်းတော့မနည်းပါဘူး။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အခုလက်ရှိယောဂဖြစ်ပွားမှုတွေများနေတဲ့အိန္ဒိယနိုင်ငံမှာတော့ကာကွယ်ဆေးထိုးနှံပြီးစီးမှုက300ခန့်လုံးပဲရှိပါတယ
်။ Okay ဆရာမအဲ့တော့အားနည်းချက်အပိုင်းပြောမယ်ဆိုရင်ရော
လူတွေကကိုဗစ်မဖြစ်တော့ဘူးကိုဗစ်စီကန်းတွေကိုလိုင်းနာစရာမလိုတော့ဘူးလို့ဒီလိုမျိုးကိုဗစ်စီကန်းတွေကိုဖောက်ဖျက်တာညော့နေတာအားနေတာဆိုရင်တော့ဆွေဖို့ကောင်းပါတယ်ဒါကြောင့်ကျန်းမာရေးပညာပေးတဲ့ကိစ္စရက်တွေမှာပို့ပြီးတော့အားဖြည့်ပြီးတော့ဆောင်ရွက်နေပါတယ်လက်ရှိလည်းကျန်းမာရေးပညာပေးတွေကိုတောက်လျှောက်ဆောင်ရွက်နေတာဖြစ်ပါတယ်သို့တော့ပြည်သူတွေရဲ့စိတ်ထဲနှလုံးသားထဲနားထဲရောက်ဖို့အတွက်ပို့ပြီးတော့အားဖြည့်ဆောင်ရွက်ဖို့လိုပါတယ်ဒါဆိုတော့တတိယလိုင်းကိုနိုင်ငံမှာဖြစ်ပေါ်မရှိသေးဘူးအတွက်ကတော့ပြည်သူတွေရဲ့လိုက်နာမှုနဲ့ချိုးကြပါတယ်လက်ရှိအနေအထားကတော့စပြီးတော့အစတော့အစပြုနေပြီတတိယလိုင်းစပြီလို့တော့မပြောနိုင်ပါဘူးလို့ဖြစ်ပွားမှုတွေကတော့စနေပြီမို့မပေါ်စစေချင်ပါဘူ
းဟုတ်ကဲ့ဆရာမဒီနေရာမှာဇက်မိုက်ဝန်တန်းတွေလုံလောက်မှုအနေအထားရော
အခုဆိုလို့ရှိရင်ကျမတို့ဇက်မိုက်ဝန်တန်းတွေ60ရာခိုင်နှုန်းကျော်ကျော်ကပုံမှန်တိုင်းလုပ်ငန်းခွင်ကိုပြောင်းဝင်နေတာဖြစ်တဲ့အတွက်ကြောင့်ဒီလူတွေနဲ့ကျမတို့စောင့်ရနေပါတယ်အင်းအားပြည့်ပေါ့နော် full capacity အနေနဲ့မစောင့်ရနိုင်ဘူးလို့ပြည်သူလူထုအတွက်အားလုံးကအစွမ်းကို
ဒီယောဂါကလောက်ဒုက္ခပြနေတယ်ဆိုမယ်သူ့ကိုကာကွယ်နိုင်တဲ့နည်းလမ်းသိလွယ်ပါတယ်ဘယ်သွားသွားကျမတို့နတ်တက်မယ်နော်နောက်စက်ပြနေတဲ့အချိန်စက္ကန့်20ကြာအထိတွေ့မှုရှင်ပြည်တယ်ဆိုကျမတို့လက်ကိုတည်တည်ချာချာစက်ပြနေစက္ကန့်20ကြာအမြုပ်ဖက်အောင်ဆေးမယ်နော်လို့စုဆောင်မယ်ဘာဖြစ်လို့လဲလို့စုထဲမှာလည်းယောဂါပူရှိနေပြီးတော့ယောဂါလက္ခဏာမပြတဲ့ကယ်ရီယာတွေရှိနေနိုင်တဲ့အတွက်ကြ
ကျေးဇူးများတင်ပါတယ်ရှင်နော
်ဒီမှာနိုင်ငံတွေကစိုးရိမ်မွေရာကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်တဲ့ကျန်းမာရေးကဏ္ဍကိုတင်ပြပြီးတဲ့နောက်အခုတခါတော့ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်ကြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ဝတီမြို့နယ်မှာစစ်ကောင်စီတပ် PGF ပူးပေါင်းအဖွဲ့နဲ့ DJBA တပ်ဖွဲ့တို့အကြားတိုက်ပွဲကြောင့်ဒေသခံ600ကျော်ကထိုင်းနိုင်ငံဘက်ကိုတိမ်းရှောင်နေကြရပါတယ်ရှမ်းပြည်နယ်တောင်ပိုင်းကျေးပြည်မြို့နယ်ထဲမှာရှမ်းလက်နက်ကိုင် RCSS နဲ့ SSPP တို့အကြားတိုက်ပွဲကြောင့်ရွာသား300ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့တိုက်ပွဲတွေရပ်တန့်နေတဲ့ရခိုင်ပြည်နယ်ကစစ်ရှောင်တွေရဲ့အထက်ခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနှိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြဝတီမြို့နယ်ဖလူးကျေးရွာအနီးမှာဇွန်လ၁ရက်နေ့ကနေ၂ရက်နေ့အထိစစ်ကောင်စီတပ်နဲ့ BGF ပူးပေါင်းတဲ့အဖွဲ့နဲ့ခွဲထွက် DGPA တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားလာကြောင်းဒေသခံ600ကျော်ကထိုင်းနိုင်ငံဘက်ကိုတင်းရှောင်နေရပါတယ်စစ်ရှောင်ရွာသားတွေဟာတောင်ရင်းမြစ်ကိုဖြတ်ပြီးတစ်ဖက်ထိုင်းနိုင်ငံမဲခိုကင်းရွာတွေကနွားတင်းကုတ်နေရာမှာတွားရောက်ခိုလုံနေရတယ်လို့တချို့ကတော့နီးဆက်ရာဆွေမျိုးအိမ်တွေမှာတွားရောက်ခိုလုံနေကြရပါတယ်ဒါအပြင်ဇွန်လ၂ရက်နေ့မှာလည်းစစ်ကောင်စီတပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးဟာထိုင်းနိုင်ငံဖက်ချန်ကစစ်ရှောင်တွေနေတဲ့နေရာမှာကြက်ရောက်တာကြောင့်စစ်ရှောင်နှစ်ဦးနဲ့ထိုင်းစစ်သား2ဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့လဲစစ်ရှောင်စခန်းမှာရောက်ရှိနေတဲ့ဖလူးရွာသား2ဦးကပြောပါတယ
်ရှမ်းပြည်နယ်တောင်ပိုင်းချီတီမြို့နယ်ထဲမှာရှမ်းလက်နက်ကန်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB တို့ကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ရွာသား300ကျော်ဟာဘုံကြီးကျောင်းမှာစစ်ရှောင်ခိုးလုနေကြရပါတယ်ကျေးဒီမြို့တောင်ဘက်လွယ်ဟွန်းတောင်မှာဇွန်လ3ရက်နေ့ကနှစ်ဖက်သက်ကြားပြစ်ကတ်မှုဖြစ်ပွားတာဖြစ်ပြီးလွယ်ဟွန်းတောင်ချေမှာရှိတဲ့ခိုဘုံအုပ်စုနဲ့နောင်စိုးအုပ်စုထဲကရွာသားတွေဟာနောင်စိုးရွာဘုံကြီးကျောင်းမှာလာပြီးခိုလုံနေကြတာဖြစ်ပါတယ်ဇွန်လ2ရက်နေ့အထိပြစ်ကတ်မှုရှိနေသေးတာကြောင့်တိုက်ပွဲရှိရသွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲဒီဘောနံမရူမြို့နယ်ထဲက RCSS နဲ့မြောက်ပိုင်းမှာမိတ်သက်ဖွဲ့ဝင်တန်းပလောင် TNLL နဲ့ SSPB ပူးပေါင်းသက်ဖွဲ့တို့ကြားသုံးလကြာဆက်လက်ဖြစ်ပွားနေစေတိုက်ပွဲကြောင့်စစ်ရှောင်းနှစ်ထောင်ကျော်နေရမပြန်နိုင်ကြသေးပါဘူး
။မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့ကိုဆက်တွယ်ထားတဲ့တန်လွင်တရားချောင်းဆုံဖွင့်ပွဲအခမ်းအနားကိုနှစ်ဆက်ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ပြီးဇွန်လ၁ရက်နေ့မှာဖွင့်လှစ်ပေးခဲ့ပါတယ်။နေပြည်တော်ကစစ်ကောင်စီအဖွဲ့ဝင်တွေဖြစ်ကြတဲ့ဒေါက်တာပညာအောင်မိုး၊မွန်ပြည်နယ်စစ်ကောင်စီအဖွဲ့ဝင်တွေစစ်ဖက်အရဖက်ဌာနဆိုင်ရာဝန်ထမ်းတွေ၊မွန်ညင်ညွတ်ရေးပါတီဝင်တချို့နဲ့ရက်ကြီးစီမံအုပ်ချုပ်ရေးကောင်စီဝင်တို့တက်ရောက်ခဲ့ကြပါတယ်။ရခိုင်သမရဦးသိန်းစိန်အစိုးရလက်ထက်ကတန်လွင်တရားချောင်းဆုံစီမံကိန်းအမည်နဲ့စတင်တည်ဆောက်ခဲ့ပြီး NLD အစိုးရလက်ထက်ပို့ချုပ်အောင်ဆန်းတရားဆိုပြီးနာမည်ပြောင်းလဲလာခဲ့ရကနေစစ်ကောင်စီလက်ထက်မှာတန်လွင်တရားအမည်နဲ့ထပ်မံပြောင်းလဲခဲ့တာဖြစ်ပါတယ်။
ချင်းပြည်နယ်မင်းသားမြို့အေးစခန်းကျေးရွာကအလံပြူထောင်လာတဲ့စစ်ဘေးရှောင်စခန်းကိုစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်စစ်ဘေးရှောင်တွေဟာမူတဲလီထဲမှာထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။စစ်ကောင်စီနဲ့မင်းသားပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာမေလ30ရက်နေ့ကမင်းသားကံပလက်နယ်စပ်ခွဲလုံတာမကြာစတဲ့ကျေးရွာတွေကတိုက်ပွဲဖြစ်ပွားရာကနေစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အေးစခန်းကျေးရွာကစစ်ဘေးရှောင်တွေထပ်မံထွက်ပြေးခဲ့ရတာလို့စစ်ဘေးရှောင်ကူညီရေးဖွဲ့ထံကနေသိရပါဗျ။အ อีสกันจีวาสิบเอ็ดสองสกันมาสิ่งอุยเตียนสักคนอุคุลงนี้วิอคุกามาโรอันนี้น่าจีวาดีมาวิญญาคุลงนี้จ้าเรลุตียามาเร่เซลชูยีจีนยาคันทายาเรมินดามิวเนมาสิ่งกองสิบเอ็ดกันเล่นจีดเนี่ยเพียงแต่เพียงแค่มูดีเจ้ามินดามิวกับจีรุสตองนิบาลล่ะฮะอคุลเลชิมาสิบเอ็ดเต็งเจ้าเนี่ยจ้ายาวิสิบเอ็ดสองสกันเนสุสิ่งคู่พูดเลยทายาวิอคุญีดูลูอันนี้วาเร่
รักษาปีเนี่ยมาเอเอเนสสัตว์เดลุสสวยบีอาจารย์แพทย์มูอุบลีปงมาเนตยาสวยขันทายาเรอัตสัชเชนเนอเอากะลีตังเงอหมู่สักคนหมู่กูมาจ้าเดมีกายกติงไลบาร์เร่รักษาปีเนี่ยด้วยมาอาจารย์แพทย์มูอุบลีปงมาเนตยาสวยขันทายาเรกะลีตังเงอุบลีปงมาสักคนนักขุชีเดเทกาสัชชาวมูกูยกติงไลบีตมูกูไปติงเคราปเจเดลุรักษาปีเนี่ยอุบลีโชอุลาติงเงมีเดียเรกูเปียวโซทาบาร์เร่รักษาตัดดอเอเอเนรักษาเอ็มยูดาเพื่อโชยูเอลเอโก และชีสกังสีกับอาจารย์แพทย์อภัยศรีเพื่อยกตึงจังเจียแคบิเดนเอาอคุณรู้อาจารย์แพทย์อุบลีเนี่ยเตรียมเสื้อสูขันทายาดูเดชูอมูโกยกตึงลาดาพิบาร์เร่รักษาปีเนี่ยมาอาจารย์แพทย์มูได้เพื่อเยออุบลีปมาเนี่ยเตรียมเสื้อขันทายาดูบ้างในยาขันชินีบาร์เร่
อคุณเดินวารุสเลตเดนเซปิดวามาบ้า
รักษาปีเนี่ยมาไต้หวันเรียนแต่เนี่ยคนละนิบาชินีบีเพื่อไปแม่สิบเอ็ดสองทางมาอย่างนี้สวะฮะอคุเชนที่เนี่ยมันเป็นไงตีเบ้ทุกคนเด็กคันหนึ่งมาชินีจ้าบาร์เร่ตัวเรียกอคุลูโมยาดีมาเป็นลูกแค่เคเรชินีบีเนี่ยยังพูดจากกับเป็นลูกแค่เคเรชินีเลยสุรากูมาเอกันในสุสีเจียทาบาร์เร่เจ้าดวงยุ่งเนี่ยเจ้าดูข้อที่สักแค่มาโมยาดีมาดูข้อที่เรียนในไต้หวันตอนนี้อินเดียจูบยังพูดโลเดโลสักแค่ดาวกันกูขยิบเอากับคุลูพี่บาร์เร่
ดูข้อเด็กสักแค่มาปกติก็สิ่งนั้นเช่นเดียวกันคุณยีเนี่ยลุงเนี่ยสาวเด็กชอบเนี่ยอิงดาร์เรสเอาเป็นเนี่ยเป็นมือชีบุลูคุณยีนี่ตัวเด็กก็สบายเลยดูข้อเด็กเนี่ยเป็นพวกอะไรล่าชีเช่นเนี่ยมาลงว่ามาพี่นายเด็กบุลูเนี่ยชอบดูข้อเด็กสักแค่ต่างวันแค่กูขยิบเอากับพี่บาร์เลย
ดูข้าเด็กสักแค่ต่างวันแค่กูขยิบเอากับพี่บาร์เลย
ก็ชอบเอาเลยก็เลยเนี่ยเขาบอกว่าเป็นว่าเอ๋ไหวนะลูกสาวอาจารย์ไหวละใช่ไหมล่ะเนี่ยพวกเศรษฐกิจแค่ไหนที่ช่วยชีวิตเองก็ไม่ใช่เวลาแต่ไม่ตัวนั่นนี่เราเนี่ยจะตัวอุตส่าห์มาชีวิตเราเนาะว่าเราไม่ชีวิตเราใครเป็นเนี่ยมาเราใครจะตัวเองเนี่ยมีมาใส่ใจดูไหนนี่บ้าจะพี่พ่อเขยเด็กไต้หวันเดียวคู่เชิงที่ดูข้อที่สักแค่หมดแต่ยาเลสิจอมาลูกบ่าวจะเป็นจอมคู่ลงในใจพี่แต่ช่วยเนี่ยเป็นตัวจะพี่พี่เดีย
ပလဲဝမ်မျိုးအထွေထွေအုပ်ချုပ်ရေးမှုရုံးရှိတဲ့မြန်မာစစ်ပွဲရေးပန်ရှိမှာမေလ23ရက်နေ့မနက်ကဘုံလူကျင်ပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်မှာစစ်ကောင်စီကနေမြို့ပေါ်မှာရှိတဲ့အရာဖွဲ့ဖွဲ့စည်းမှာအလုပ်လုပ်နေကြတဲ့သူတွေပါဝင်လူငယ်16ဦးကိုဖမ်းဆီးခဲ့တာလို့ပလဲဝသတင်းတွေကိုအနည်းကစောင့်ကြည့်နေတဲ့ခူမီသတင်းဌာနကအင်တီတာချုပ်ကိုပီတာကပြောပါတယ်
ဆောင်တဲ့ဆရာလေးပလောဝမြို့တွင်မှာဘုံနဲ့နေရာပေါက်တယ်ပေါ့နော်ထွေအုပ်ရုံရှိမှာတလုံးရင်နောက်ပြီးတော့ဒီမြန်မာစစ်ပွဲရေးတန်းကကြီးသူစေးရောအဲကြားမှာပေါ့လေအဲ့မှာဘုံတလုံးပေါက်တယ်ပေါ့လေအဲ့ဘုံတလုံးပေါက်တဲ့ကြောင့်မလို့ပလောဝမြို့မှာလည်းဒီမတင်ကလေးလူတွေရှိနေတဲ့စစ်ပွဲသူတို့ကရန်တမ်းပြီးတော့သူတို့ဆန်းတာလို့ကျွန်တော်တော့ထင်တယ်နောက်တစ်ခုကတော့ဒီကျွန်တော်တို့အွန်လိုင
ဆက်ကုတ်ဆက်တုံးချက်ပြတ်ပေါ်အဲ့လိုမျိုးနဲ့သဘောနဲ့သူတို့စစ်တာဖြစ်နေတယ်အဲ့ဒါနဲ့သူစနေဆက်ဆက်နေတဲ့လူတွေကိုသူကတောက်လျှောက်တောက်လျှောက်တယောက်ပြီးတယောက်ပေါ်လေးမတင်ကလေးတွေကိုဖမ်းနေကြတော့အဖမ်းခံရသူတွေထဲမှာခူမီစာပေနဲ့ယင်ကြီးမှုကော်မတီဥက္ကဋ္ဌဦးစန်ဒီအောင်စေချောင်းသားအိုက်ခိုင်ဝင်းပါဝင်ခွန်ဥက္ကဋ္ဌပြန်လှုပ်ပေးလိုက်ပြီးဖြစ်ပေမဲ့ကျန်ဆ
ပလဝမြို့မှာပြီးခဲ့တဲ့မေလကုန်ပိုင်းတုန်းကအရာပဲဖွဲ့စည်းပြီးလူငယ်တွေကမင်းသားမြို့စစ်ဘေးကြောင့်ပြည်သူတွေအတွက်ကူညီထောက်ပံ့နိုင်ရေးအတွက်လူငယ်ကောက်ခံမှုအစည်းအဝေးတရကျင်းပခဲ့တဲ့ပုံမှာအထူးကစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့ပြန်လည်လွတ်မြောက်လာသူတို့ကပြောပါတယ်။ဒီမှာကတော့ဟိုဟာလေမင်းတဲကိုစစ်ဒုက္ခတွေအတွက်အလူဟိုကောက်ခံတဲ့ဟာကြောင့်အဲ့ဒီအစည်းအဝေ ตัวนี้ก็ลิสต์อยู่ในจารึกคุ้มที่เรียนฐานะยังอดีตนะก็เสพยาบ้าเลยเจ้าไม่รู้เจ้าว่าตัวเจ้าอย่าเลยประมาณที่อาบินเนี่ยตัวมันติงอารมณ์ทางการศึกษาตัวเพราะว่ามีบางมันชีเนี่ยลุงเนี่ยอะคนลุงก็จะน้องมีอะไรทำอะไรสักอย่างคนลุงก็จะไม่จ่ายเลยที่เจ้าวิญญาณในเด็กสักการ์ไปเชื่อมาทำอะไรสักอย่างที่อะไรมีบ่อยเลยอะไรมีเช่นนี้ก็
กลุ่มงานเจ้าหนี้ทั้งนั้นใช่ไหมทั้งนี้ยังไม่ได้เนี่ยเสด็จไปเนี่ยกลางหลังนี่ก็สิ่งสิ่งนี้ไปเป็นรายจ่ายคงจะน้องสามประธานเปลี่ยนเลยมีแต่ลามาโก้ที่ร่างคนนี้ก็สู้ยังไม่จบเลยเขมร
อะคุณสับปีเดินจนจะกูน่าสนใจมาว่าเช่น ก็ยังเป็นเนื้อเรื่องมีเนื้อพลูเจียวอันนี้มาสกังสีตับบีจีเอฟปูปองอพเวเนควอทรัดดีเกบีตับพวยรูจ้าไตพวยเจ้าที่ร่างขันเช่าอยากจ่อกับไทยในงานประกวดเต็งเชียงเนียบาร์เลยฉันมีเนื้อดาวมันเจดีมีเนื้อเทมมาชั้นและในการตับพวยและพวยจะได้อาซีเอสเอสเนสเอสเอสพีพีดูจ้าไตพวยเจ้าอยากได้ต้องอยากจ่อหาบุญจีเจ้ามาสิเชียงโคลงในใจยาบาร์เลย
ตอนนี้เมื่อคุณน้าเสียงเกจากาโร่เพียงในวันนี้ได้รับการอัปเดตจากเจสต์ตัวเมจันยินเต็มรับไปสิบปาร์เลยนักเต็มไปสิบมาเป็นสองตัวอย่างอวสันจะมากับอันดับท้ายที่สุดฟีบาวันนี้ได้เต็มเสร็จแต่ยังเดินหน้าซีซั่นกูน้าเสียงเกียร์รับไปเนี่ยเมื่อเช้าในนี้คุณนายที่คุณทุนนี่เรียนวิดีโอซีซั่นกูที่เมื่อเช้าในนี้กูนายจามาเลย ไลน์มีดานั่นเองนั่นสังอาตงเจนเน่ไลน์มีดาที่อาคู่เจริญกับว่าน่าจะเจนเป็นเลยทุลุ่มเปียโอมาพี่ป่าเลยกูรอน่าสงยาตรีนจินจูกูทักคิมยูตะกะเปียวเปียไปบ้างเนี่ยอเมริกันนั่งงานทาวิทเจตฟรานซีอันยามาตรีนฐานะเอริดาแดนนี่เอฟเฟนสเตนเน่ก็มาอยู่มีเดียกะกูนี่แต่มองดูกูสิ่งสิ่งกะคู่ที่สับพันสีทาราด้วยสวยงามเนี่ย ตัวกูอเมริกันไปลบไปหมดทั้งหมดตั้งสุไลเจ้าอเมริกันนั่งยันที่ฐานะเปียกงี้เน็ตบรัชก์จะเป็นในตระหนักเช่นนี้มาเปียกไปเลยอาเซียนนั่งยันดูกูคิดเลยเนี่ยอเมริกันทุกอย่างนั่งยันใจวันจีวันดีชามังกาเลยตัวนั้นกูเช็คเช่นเปียกไปลบไปหมดด้วยบางครั้งมีกูอยากเซ็นไปลบด้วยตระหนักเช่นนี้มาเปียกเจ้าเก็บไปเลยสุดท้ายอาณาติงทาราลีลาโจลาจีมาเนี่ยมันนั่งยันตัวเสียอาณาติงกูสั่งยันสนับเปียกบริเวณนี้ดู เล่นในการต้นหลังมือว่าสีลานี่จะมาเป็นสีดำอาชาอาเซียนพวยกูจะเล่นหน้าว่าจะได้เป็นยังไงมาเนี่ยมันงั้นกูยาวลาบาบีพรุ่งนี้ในงานจุดเดียร์ในงานใจวันจีอาวันพีเฮนจูสักเนี่ยอาเซียนตัวเองมุ่งเจาะเล่นจากฮวารุหน้าว่าจะได้เป็นยังไงมาในปีรักกูยาวลาบาบีตั้งใจมันได้ไปมาปัจจุบันมุ่งจีไม่เอาอะไรเนี่ยด้วยสมาพิจารณาเนี่ยมาอยากชี้จุดอุยพิจารณาจากกูกูกาบีเอฟพีแต่เรามาพบยาท้าบาร์ เนี่ยมันเองมาพันสีท่าดูเรื่องเปลี่ยนหลบไปบุเปลี่ยนพี่นี่หูเรื่องสองตับบีปงมาเช่นนี้ตั้งแต่ตัวบุอาเซียนเซนเองก็กู้เจริญเนี่ยด้วยสมบูรณ์มาเนี่ยมากู้เจริญกูเปียกจากเงินเลยลูกอีกรอบแต่เมื่อกันเงินใจยาจีเกยูเซฟปูรากาเปียกไปเลยเนี่ยมันเองจะรู้ว่าเนี่ยกูยืนตัวอย่างเปียกคนเนี่ยเจนดาวนี่กูตัวอย่างคนเปียกบุจงละต้องยังจะได้เป็นเนี่ยสิ่งของสองพูดมุ่งมีอะไรเนี่ยด้วยสมใจมาอภิวิสัยยังจะเช่นนี้เพื่อไอซีอาร์ซีจีเ
Bare.
Jesus Wakana, the Dian Jinjo go, Dokim Yutet, Jobjagera Wakana. Diminato season Tolo Ye Murigaro, Gu Yemone, Gukamon, Somino Pibari. Atamine Sanya, Engineer Jimmy Cook, Ned Kelvin, Fallaru Pijabari. Diginimene came Vue season ago, Linomita, Tonsa Ne, Lisa Sine. လိုင်းလမီတာတရာ90ရူကနေကျွန်တော်တင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွညွှန်အပ်ပြီးသည်ပြီးသားအားလုံးဒေကင်းလုံးညုံပြီးတော့ကိုရောစိတ်ပါကျမ်းမာနိုင်ကြပါစေခင်ဗျာဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program